ရုရှားရဲ့ကြီးကြော်မှုအတွင်းယူကရိန်းရဲ့စီးပွားရေးကိုဆက်လက်လဲပတ်နိုင်ဖို့အတွက်အစိုးရကတက်နိုင်သမျှအစွမ်းကုန်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းနိုင်ငံဗန္ဒါကတော့အလင်းအမြန်ရော့ချလာနေတာပါ။မလ၁၀ရင်းနေမှာတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချင်းငွေအတည်ပြုပေးပါတယ်။ဒါပေမဲ့လည်းဒီငွေကလည်းတရှိခံမှာမဟုတ်ဘူးလို့ကြံ့ကျင်သူတွေကပြောကြပါတယ်။အော်ဆာနာဒီဒရာတင်ကိုရဲ့သတင်းဆောင်မကိုနားဆင်ကြရအောင်ပါရှင်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုသတင်းသုံးပတ်ထဲကိုရောက်လာပြီးမြေလုံထုံးလုံးကြီးပြုပြင်ကြောင်းလဲရမှုတွေအများပြားရှိတဲ့အကြာကပဲဘန်တွေအလွှဲပြောင်းတွေပါဝင်နိုင်ငံရဲ့စီးပွားရေးကဆက်ပြီးလဲပတ်နေပါတယ်။အဲလီနာရီဘာကိုဗာဟာနိုင်ငံတကာဘန်တာရေးအင်စတီကျူကဖြစ်ပါတယ
်။ I would like to support Ukrainian authorities.
ဘူချင်းတီအချင်းတွေကိုစီမံခန့်ခွဲထားနိုင်တယ်။ယူကရိန်းအနာပိုင်းတွေခိုင်ခိုင်မာမာကျိုးပန်းဆောင်ရွက်မှုတွေအောင်မြင်မှုကိုချီးကျူးပါတယ်။ဗဟိုဘဏ်ကတိတ်ပြီးထိထိရောက်ရောက်လုပ်ငန်းလှုပ်ဆောင်နေရဆိုတာကိုသိထားပါတယ်
။ဆက်ပြီးလဲပတ်နိုင်ရေးအတွက်ယူကရိန်းအမျိုးသားဘဏ်အနေနဲ့အမေရိကန်ဒေါ်လာ1630လောက်နဲ့ညီမျှတဲ့ယူကရိန်းဟာဖ်နီယာ19ဘီလီယံလောက်နိုင်ငံဘတ်ဂျက်ထဲကိုထည့်ပေးထားရပါတယ်။နိုင်ငံခြားငွေကြေးအလွှဲအကြောင်းတွေကိုလည်းကန့်သတ်ထားပြီးငွေကြေးတည်ငြိမ်မှုကိုထိန်းထားရေးအတွက်ငွေလဲနှုန်းကိုလည်းစီမံခန့်ခွဲနေပါတယ်။ဘဏ်ရဲ့ဖောက်သည်တွေကိုလည်းအကျွေးဆက်ဖို့ကင်းလွတ်ကာလတစ်ခုတတ်မှတ်ပေးထားတဲ့အကြောင်းယူကရိန်းအမျိုးသားဘဏ်ကောင်စီကအိုလက်စကာဒါပီထရာကပြောပါတယ
်။
ငွေထုတ်တာကိုကန့်သတ်ထားပါတယ်။လက်တွေ့မှာမြို့ကြီးတွေမှာစည်ရေးဆောင်ရွက်မှုတွေရှိနေတာကြောင့် ATM တွေရဲ့လက်သလုံးငွေထည့်ပေးဖို့ကသိပ်ပြီးအနေနဲ့များနေပါတယ်
။ဒါပေမဲ့လည်းပြည်တွင်းစီးပွားရေးလုပ်ငန်းတွေကတော့အလုပ်ဖြစ်အောင်ဆက်လုပ်နေကြပါတယ်။ယူကရိန်းဘဏ်များအတင်းကဂါလီနာခီလိုကအခုလိုပြောပါတယ
်
ငွေလွှားသူတိုင်းငွေထုတ်နိုင်ပါတယ်နှစ်ဦးနှစ်ဖက်အစဉ်ပြေစီမဲ့ဖြည့်စင်နည်းပြည့်ရှိပါတယ်လက်လီရောင်းချသူတွေကအခုဆိုရင် ATM တွေလိုလုပ်နေကြပြီးငွေရှင်းကောင်တာမှာငွေထုတ်နိုင်ပါတယ်ဒီလိုလောက်တာကြောင့်ငွေချင်းလွှဲပြောင်းပေးဆောင်ရမယ့်အရေးနဲ့အသက်အန္တရာယ်ကိုပါရှောင်လွှဲနိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့လို့လဲစီးပွားရေးအများအပြားမလဲပတ်နိုင်တာကြောင့်ငွေကြေးကုန်ကျမှုကတိတ်ပြီးတော့မြန်ဆန်နေပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချေဖို့မလ10ရက်နေ့မှာအတည်ပြုလိုက်ပေမဲ့လည်းဒီပမာဏကမလုံလောက်နိုင်ပါဘူး။နိုင်ငံတကာဘန်ဒါရေးအင်စတီကျူကအဲလီနာရီဘာကိုဗာကအခုလိုပြောပါတယ်။
My concern is that the long
list is sending out the king we ga တစ်နှစ်လုံးစာမထောက်ပံ့နိုင်ဘူးတလစာအတွက်လောက်ပဲဖြစ်နေမှာကိုစိုးရင်ပါလေလိုအပ်ချက်ကတိတ်ပြီးများလာပါမယ
်ကျူးကျော်စစ်ကြောင့်နိုင်ငံရဲ့ကုန်စည်ထုတ်လုပ်မှုစွန့်ရည်ကိုပြက်စီးစေပြီးအကျိုးအမြတ်ကိုထိခိုက်မျက်နှာစီးမယ်လို့လဲရီဘာကိုဘာကပြောပါတယ်တစ်ချိန်မှန်ပါပဲကျူးကျော်စစ်အတွင်းအစိုးရအနေနဲ့ငွေကြေးသုံးဆွဲရမှုကပိုများလာပါမယ်ဒါပေမဲ့လည်းယူကရိန်းဗဟိုဘဏ်ရဲ့ဒုတိယအကြီးအကဲဟောင်းအိုလက်ချူရီကတော့ယူကရိန်းအနေနဲ့နောက်ထပ်ရန်ပုံငွေရနိုင်တယ်လို့ပြောပါတယ်။အလူရှင်တွေထံကဗန္ဒာရေးထောက်ပံ့မှုပိုရဖို့လဲယူကရိန်းအမျိုးသားဘဏ်ကမျှော်လင့်ထားတာပါ။ယူကရိန်းအမျိုးသားဘဏ်ကောက်စီကအိုလက်ဆန်ပီထရာကအခုလိုပြောပါတယ
်။ဇာချင်းကမင်းနက်ဆန်နော်ဘန်က
အမျိုးသားဘဏ်ရဲ့ခံမှန်းချက်အရနိုင်ငံတကာအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံတွေစီကနေမကြခင်ကာလအတွင်းမှာဒေါ်လာ15ဘီလီယံလောက်ဗန်ဒါရေးအထောက်ပံ့အနေနဲ့ရမယ်လို့ခံမှန်းထားပါဗျ။အခုဆိုရင်တကဘာလုံးကယူကရိန်းကိုထောက်ခံနေကြတာပါ
။ယူကရိန်းရဲ့စီးပွားရေးကိုစီးရဲ့အခြေအနေအရအလင်းအမြန်ပြုပြင်ပြောင်းလဲထားပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ဗန်ဒါရေးအဖွဲ့အစည်းတွေကအခြေအနေနဲ့လက်ရုံးညီတွေဖြစ်ပေမဲ့လို့လဲကျွင်းကြီးကင်းရှင်ရေးအတွက်ကတော့နိုင်ငံတကာရဲ့အကူအညီလိုအပ်မှာဖြစ်ပါတယ်ရှင်။